KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားလေးလာကြတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ရဲ့အရေးပါတဲ့ဂီတောင်တပ်စရှေ့တန်းတပ်စခန်းကျသွားပြီဖြစ်ပါတယ်မြန်မာတပ်မတော်ဘက်ကတော့ဂျက်လေယာဉ်နှစ်စီးနဲ့ဘုံးကျဲတိုက်ခိုက်ခဲ့ပြီးမြေပြင်မှာလည်းတပ်အင်အားအလုံးရင်တိုက်ခိုက်လာတဲ့အတွက်စုခွာပေးလိုက်တာဖြစ်တယ်လို့ KIA ဘက်ကပြောပါတယ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရလက်ထက်ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့အချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုမတ်အင်ဂျင်နိုင်ကဆက်လက်ပြောပြပေးပါမယ်ရှင်
။ဂီတွန်ရှေတန်းစခန်းကျသွားတဲ့အတွက်ကချင်ပြည်သူတွေဝမ်းမနေကြဘူး KIO ကချင်လွတ်လပ်ရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Nonshan ကချင်ပညာရေးကွန်ရက်အဖွဲ့ကဆိုင်းခွန်ကအခုလိုပြောပါတယ်။
ဘူချုပ်ကမောင်းနဲ့သူရဲ့ဒီ play ရင်းနဲ့ Facebook ပေါ်မှာတက်လာတဲ့သူရဲ့ထုတ်ပြန်ချက်အရဆိုရင်တော့မနေ့ကတော့ကြီးတော် post ပေါ့နော်အဲ့ဒါကျတော့ကြပါပြီဆိုတာတော့တေချာတော့ပေါ့နော
်နောက်ကြနေ့ကဒီတော့စကန်သိမ့်ပိုက်နိုင်ခဲ့တဲ့အတွက်ကချင်ပြည်နယ်ဝိုင်းမော်နေမြေကတဆင့်မြစ်ကြီးနားဗမော်ဆက်သွယ်ရေးလမ်းကြောင်းမြစ်ကြီးနားဝိုင်းမော်စတုံဆက်သွယ်ရေးကားလမ်းအပါအဝင်နယ်စပ်တစ်လျှောက်မှာရှိတဲ့ KIA စကန်တွေကြားအမာခံဆက်သွယ်ရေးလမ်းကြောင်းကိုဖျက်တောက်နိုင်ခဲ့တယ်လို့မြန်မာတပ်မတော်ရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ KIO ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့ဂီတွန်စခန်းကိုမြန်မာစစ်တပ်ကဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ပြေးနေရပြီးအခြေအနေတွေဟာလည်းစိုးရိမ်စရာကောင်းကြောင်းကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ်
။လိုင်ဇာချောင်းတွေပိတ်လိုက်ပါပြီ။အကန့်အသတ်ရှိတယ်ပိတ်တာ။ဒါဆိုတော့ဘုံးကျဲတဲ့တချို့ဟာလိုင်ဇာအနီးနာကြတဲ့ဟာရှိတယ်။တချို့ကမြို့ဝင်လာပြီးမြောက်ပိုင်းကိုကြားတဲ့ပုံတိရရှိရပေါ့နော်အဲ့ဒါရှိရနောက်တစ်ခုကတော့လိုက်တာကျွန်တော်ဌာနချုပ်အနည်းမှရှိရတောင်ကုန်းအခုကြီးတော်ဆိုင်ရလေးလာတိုက်ခဲ့တာအစိုးရကနေပြီးတော့ထိန်းချုပ်နိုင်သွားတာပေါ့နော်အဲ့ဒီကပုံတွေရောဒီအရရတကယ်လိုက်တာကျွန်တော်ဌာနချုပ်အနည်းတွေပါအဲ့လိုဆိုတော့စိုးရိမ်စရာအင်မတန်ရှိပါတယ်
ဒါပြင်ခရစ်ယာန်ဘာသာကိုးကွယ်တဲ့ကချင်လူမျိုးတွေအတွက်သူတို့အထူးအမြတ်ထားတဲ့ခရစ်စမတ်ကာလနဲ့တိုက်ဆိုင်ပြီးမြန်မာစစ်တပ်ဘက်ကအပြင်းထန်ထိုးစစ်ဆင်နွှဲနေတာကိုကန့်ကွက်ရှုံချကြောင်းကမ်ဆန်းကပြောပါရယ်မြန်မာတပ်မတော်ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ KIA စခန်းတွေကိုစနေနေ့ကအထိလေကြောင်းအကူအညီအပါအဝင်လက်နက်ကြီးပစ်ကူပြီးတင်ပိုက်နိုင်ခဲ့ကြောင်းနဲ့ဆုတ်ခွာသွားတဲ့ KIA တပ်သားတွေကိုလက်နက်ကြီးတွေနဲ့ပစ်ပြီးလိုက်နှံချေမှုန်းခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်သားတို့ကြာဆုံးဒဏ်ရာရခဲ့ပြီး KIA ဘက်ကတော့တေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူတွေအများအပြားရှိတယ်လို့လည်းဆိုပါတယ်။အခုလိုမြန်မာစစ်တပ်ကအပြင်းထန်ထိုးစစ်ဆင်နေတာဟာNCA အပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ KIA ကိုအားနည်းသွားအောင်ဖိအားပေးတယ်လို့မြင်ကြောင်းကချင်ပြည်နယ်ရေးဖွဲ့ကဆိုင်းခွန်ကပြောပါတယ်
။အဓိကတော့ဒီ KIA ကို NCA မှာလက်မှတ်မထိုးထူးအောင်ဖိအားပေးတဲ့အနေအထားတည်းရဲ့လို့ကျွန်တော်မြင်ပါတယ်။ပုံပြီးမှပြင်းထန်တဲ့ဖိအားပေးမှုကြတော့ဒီရှမ်းပြည်မြောက်ပိုင်းရှိမွန်ဂိုမြောက်ပိုင်းမဟာမိတ်အနေနဲ့ကျန်ရီကပါဝင်တိုက်ခိုက်ရေဆိုရက်အနေထားကြောင့်ပူပြီးမှစစ်တပ်ကကျန်ရီပေါ်မှာမင်းကြီးကပြစ်အားပေးလို့ကျွန်တော်နေနေတယ်။အကြောင်းလဲဆိုတော့မြောက်ပန်းဖြစ်စဉ်နေထဲမှာနိုင်ငံရေးဖြစ်စဉ်နေဖြစ်ရေးဖြစ်စဉ်နေထဲမှာကျန်ရီကဥဆောင်မှုတွေရှိနေတယ်ဆိုရက်အနေထားမှာဒီစစ်တပ်ကပူပြီးမှပေါ့နော်ဖြစ်အားပေးရလို့ကျွန်တော်နေနေမြင်ပါတယ်
။ဒါ့အပြင်မြန်မာစစ်တပ်ရဲ့ထိုးစစ်တွေပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကနှုတ်ဆက်နေတဲ့အတွက်ကချင်တိုင်းရင်းသားတွေဟာဒေါက်ဆန်းစုကြည်ပေါ်မှာယုံကြည်မှုထိခိုက်စေတယ်လို့ဆိုင်းခွန်ကဆိုပါတယ်
။ကျွန်တော်သူတို့အမြင်ရရောကျွန်တော်ဒီကချင်တိုင်းရင်းသားလူထုကြားမှာရောဒီအောင်ဆန်းစုကြည်မှာယုံကြည်တဲ့အမြင်တွေကကျွန်တော်တို့တော်တော်လေးကိုကျသွားပြီလို့အမြင်နဲ့ကျွန်တော်ဒီမုံကူတိုက်ပွဲတွေကြီးတဲ့အချိန်အချိန်နဲ့တပြေးညီကိုပန်ပင်ခံရုံးကFacebook ပေါ်မှာရောဒီသူတို့ရဲ့ social media နဲ့ဒီတခြား media တွေမှာထုတ်ပြန်မှုတွေအများကြီးရှိနေတယ်။ဒါပေမဲ့သူတို့မျိုးအချိန်စစ်တပ်ဘက်ကသူရဲ့ပေါ်မှာထုတ်ပြန်တဲ့အနေအထားတွေကြတော့ဘာမှမသိရဘူး။သူရဲ့ရုံးကနေထုတ်ပြန်တယ်ဆိုတော့သူရဲ့အမည်တွေဆိုတာဟာဒီခင်ဟုတ်တယ်ဆိုတာတော့ကျွန်တော်တို့သိကြရတယ်။
မနေ့စနေနေ့ညအချိန်ကြီး KIO ဌာနချုပ်ရှိတဲ့လိုင်ဇာနဲ့တရုတ်နယ်စပ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာတော့မြန်မာစစ်တပ်ရဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထောင်ထဲထိတဲ့ဒုက္ခသည်တွေစိုးရိမ်နေကြပြီးတရုတ်နိုင်ငံနဲ့ထွက်ပြေးဖို့ပြင်ဆင်နေကြောင်းဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပါရရှင်